မြမတက်မတော်ရဲ့ဗျူဟာအခြေဆိုင်ရှမ်းပြည်နယ်ကိုခိုင်မြို့ကခလာရ241တိုင်ရင်ဌာနချုပ်ကို TNL တအောင်ပလောင်လူမြောက်ရေးတပ်ဖွဲ့ကမနေ့ညပိုင်းမှာလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့လို့အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီအခြေအနေအပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော်နိုင်ကွန်းအင်ကတင်ပြမှာပါ
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကိုခိုင်မြို့မှာရှိတဲ့မြမစစ်တပ်ရဲ့တိုင်ရင်ဌာနချုပ်စခန်းကို TNL တအောင်ပလောင်လူမြောက်ရေးတပ်ဖွဲ့ကနေမနေ့ညနေပိုင်းကလက်နက်ကြီးတွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့အဖွဲ့ရဲ့သတင်းနဲ့ပြန်ကြားရေးမှူးဘူကြီးတာအိုက်ကျော်ကခုလိုပြောပါတယ်
။မနေ့က9:25လောက်ဒီမှာ
TNLA ဘက်ကပြစ်ခတ်တိုက်ခိုက်မှုတွေပြုလုပ်ပြီးခလရ243တိုင်းရင်ဘက်ကလည်းပြန်လည်တုတ်ပြန်ပြစ်ခတ်ခဲ့တယ်လို့ကုခိုင်မြို့မိသားသားဘွဲ့ဝန်သားလူကအခုလိုပြောပါတယ
်မိုင်းဆီခလရကြားရပါတယ်အဲ့ဒါခလရပြန်နေသွားတယ်သူပြောင်းကြည့်စစ်တပ်ကချက်ပြတာလို့ပဲကြားရတယ်
ဒီအနယ်လေတပ်ဖွဲ့ကနေပန်းစည်းတောင်ကုန်းနဲ့သင်းယူသောကုန်းမြစ်ပေါ်မှာနေရာယူပြီးခလရ243တိုက်ရင်ဌာနချုပ်ကိုလက်နက်ကြီးတွေနဲ့နိုင်ရွက်နီးပါးပစ်ခတ်တိုက်ခိုက်ခဲ့တာပါဒီပစ်ခတ်တိုက်ခိုက်မှုမှာထိခိုက်မှုတွေကတော့အတိမပြုတ်နိုင်သေးဘူးလို့လဲဘူကြီးတာအိုက်ကျော်ကပြောပါတယ်အခုလိုတိုက်ခိုက်မှုတွေကြောင့်ထိခိုက်မှုအခြေအနေတွေကိုကိုခိုင်မျိုးရဲတပ်ဖွဲ့မှုရုံးနဲ့မြို့နယ်အုပ်ချုပ်ရေးမှူးရုံးကိုဆက်သွယ်မေးမြန်းရမှာတော့၎င်းတို့အနေနဲ့မသိရှိသေးကြောင်းပြောဆိုခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာဆိုရင်TNLA တအောင်ပလောင်လူမျိုးရေးတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ဟာကျက်ဆက်ဆိုးဆိုးလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါ့အပြင် TNLA တအောင်ပလောင်လူမျိုးရေးတပ်ဖွဲ့ဟာကိုကတပ်ဖွဲ့နဲ့လည်းစစ်ရေးမဟာမိတ်ဖြစ်နေတယ်လို့ကိုကဒေသတိုက်ပွဲတွေမှာစစ်ရေးကူညီတွေပေးဆောင်နေပါတယ်။လက်ရှိမြန်မာစစ်တပ်နဲ့ကိုကတပ်ဖွဲ့တို့စစ်ရေးပြင်းထန်စွာဖြစ်ပွားနေတဲ့လောက်ကန်ကုန်းကျန်းဒေသက .2022တောင်ကုန်းကိုမြန်မာစစ်တပ်ကနေတိမ့်ပိုက်နိုင်ခဲ့ပြီလို့စစ်တပ်ပိုင်းမြဝတီသတင်းမှာဖော်ပြခဲ့ပါတယ်။ဒါပေမဲ့ TNLA တအောင်ပလောင်တပ်ဖွဲ့ပါဝင်ကိုကတပ်ဖွဲ့ဝင်တို့ဟာ .2022တောင်ကုန်းကိုထိန်းချုပ်ထားစေလို့ဘူကြီးတာအိုက်ကျော်ကအခုလိုပြောပါတယ်
။ဒီလိုဖြစ်တယ်အဲ့ဒီတောင်ကုန်းမှာရှိနေတဲ့အချုံသိမ့်ပိုက်ရတဲ့အဲ့မှာတရီမြဝတီလေးမှာလည်းကျွန်တော်တွေ့ရတယ်။အဲ့ဒီလိုဖြစ်တဲ့အချိန်ကြီးကအဲ့ဒီတောင်ကုန်းကမတည့်ရသေးဘူး။ဒီလိုဖြစ်ရအဲ့မှာတောင်ကုန်းမှာရှိနေရှိနေရပါဘူး။
ပြီးခဲ့တဲ့မေလ10ရက်နေ့ညဘက်မှာလဲ TNL တအောင်ပလောင်တပ်မတော်အမှတ်6အခြေကျပြူဟာနေပြီးတိမ့်ဒီမြို့နယ်ထဲကနာတိရွာနဲ့မြောက်စီကြီးရွာကမှထိုးစစ်ဆင်လာတဲ့မြန်မာတပ်မတော်နဲ့တအောင်တပ်မတော်တိုက်ရင်66တဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါသေးတယ်။အဲ့ဒီတိုက်ပွဲမှာတအောင်တပ်ဖွဲ့ဘက်ကစစ်မုံတော်ရင်၄စီးကိုဖျက်ဆီးနိုင်ခဲ့ပြီးမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုများပြားနေတယ်လို့ပူကြီးတာအိုက်ကျော်ကပြောပါတယ်။ဒီရင်းစင်ရဆေးရင်းနဲ့နိုင်ငံရေးရသွေးဆိုဆွေးနွေးနိုင်ဖို့ TNL ဘက်ကနေမြန်မာအစိုးရထံတောင်းဆိုနေပေမဲ့လည်းရှမ်းပြည်နယ်ဘက်မှာစင်အားတွေတိုးချဲ့လာသလိုထိုးစစ်ဆင်မှုတွေပုံမှုများပြားလာလို့တောင်းပလောင်ဒေသဘက်မှာတိုက်ပွဲတွေပုံမှုများပြားနေတယ်လို့လည်းဘူကြီးတာအိုက်ကျော်ကပြောပါတယ်။လက်ရှိအချိန်နဲ့တပြည်လုံးအတိုင်းအတာပြစ်ခတ်ရဆဲနိုင်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားအဖွဲ့ NCCD တို့အကြားအချင်းချင်းတွေ့ဆုံဆွေးနွေးခဲ့ပြီးအပြစ်ခံရစရေးဆိုင်ရာမူကြမ်းကိုလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့လည်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့အကြားမှာစစ်ရေးပဋိပက္ခတွေဖြစ်ပွားနေစေလဲဖြစ်ပါတယ်။ TNL တအောင်ပလောင်လူမျိုးရေးတပ်မတော်ဟာရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မိုင်းတုံကိုခိုင်အစရှိတဲ့ဒေသတွေမှာအခြေပြုလှုပ်ရှားနေပါတယ်ခင်ဗျာ။